ရှမ်းပြည်နယ်ပိုင်းမှာဇူလိုင်လ23ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေဒုတိယပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့နဲ့အတူပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးလေပူးပေါင်းပါဝင်နေရာမှာမန္တလေးမြို့နားကမတရားဘက်မှာစစ်ကောင်စီစခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်နေတာပါမတရားမြို့နယ်အတွင်းစစ်ကောင်စီအတွက်အရေးပါတဲ့တစ်တုံညာတစ်လေးလေချောင်းရံကာကွယ်ရေးအင်ဂျင်ရိုင်တပ ခန်း၊နေကျောတောင်တက်စခန်း၊ရွှေပထိုးတက်စခန်း၊ကြောက်ခလုတ်တက်စခန်းနဲ့အယ်ဖာဘီလက်မြေဆက်ယုံရဲ့စိုးမိုးကုန်းဖြစ်တဲ့မြင်းနီတောင်တက်စခန်းတွေကိုအပြီးသက်သိမ့်ပိုက်ရရှိပြီဖြစ်တယ်လို့မန္တလေးပြည်သူ့ကာကွယ်တပ်မတော်ရဲ့ပြောခွင့်ရကိုအော်စမွန်ကပြောပါတယ်
။ကျွန်တော်ဒီ MDPDF အနေနဲ့ဒီမရေယာမြို့နယ်အတွင်းမှာဓာတ်လူတက်စခန်းသိမ့်ပိုက်ရရှိမှုကအနည်းဆုံး10ခုထက်မနည်းကျွန်တော်တို့ဟိုသိမ့်ထားပြီလို့ပြောရရပါတယ်ဗျာ။ဒါကျွန်တော်ဒီမရေယာမြို့နယ်ထဲမှာဆိုရင်ကျွန်တော်တို့နဲ့အတူဟိုဒေသခံဖွဲ့ဖြစ်တဲ့မရေယာမြို့မှတက်ဖွဲ့နဲ့ SSDF တက်ဖွဲ့ပေါ့နော်ဒီတက်ဖွဲ့တွေနဲ့အတူကျွန်တော်တို့ပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပါတယ်ဗျာ
။စစ်ကောင်စီဘက်ကတော့တော်လိုင်းတက်ဖွဲ့တွေသိမ့်ပိုက်ထားတဲ့စခန်းတွေကိုပြန်လည်ရယူနိုင်မှုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ပြီးကျိုးစားနေပြီမဲ့လက်ရှိမှာတော့တိမ့်ပိုက်ပြီးစခန်းတွေကိုတော်လိုင်းတက်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားစေဖြစ်တယ်လို့လည်းကိုအော်စမွန်ကပြောပါတယ
်။အဲမယ်ဒီယာမြို့နယ်တွင်မှာရန်သူဘက်ကလေကြောင်းတက်ခိုက်မှုကနေ့စဉ်ဆိုလိုပဲပြုလုပ်နေတာရှိပါတယ်ဗျ။အာဒီကျွန်တော်တို့တိမ့်ပိုက်ထားတဲ့စခန်းတွေပြန်လည်ရရှိဖို့အတွက်ဒီလေကြောင်းပစ်ကူရောမြေလုံးထိုးစစ်တွေရောအဆုံးပြုပြီးပြန်တဲ့အဲကျန်တဲ့တန်တထိုးစစ်စနေရာတွေရှိတယ်ပေါ့နော်။လက်ရှိချိန်ထိကျွန်တော်တို့ဟိုဒီတိမ့်ပိုက်ထားတဲ့စခန်းတွေကိုကျွန်တော်အပြည့်အဝထိန်းချုပ်ထားစေဖြစ်ပါတယ်ဗျ။
ဒါအပြင်စစ်ကောင်စီတက်စခန်းတွေကနေလက်နက်မျိုးစုံ125လက်နဲ့ဆက်ဆက်ခဲရန်အများအပြားတင်စီရမိခဲ့တယ်လို့လဲဆိုပါရယ်မတရားစစ်စင်ရေးနေမြေမှာဖမ်းဆီးရမိတဲ့စစ်ကောင်စီတက်တွေဘက်ကစစ်တုံးပန်းတွေအပါအဝင်လက်နက်ချအငြင်းခံသူပေါင်း64ဦးကိုတော့တုံးပန်းဥပဒေနဲ့အညီထိန်းသိမ်းထားကြောင်းပြည်သူ့ကာကွယ်တပ်မတော်မန္တလေးရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်တက်မိသားစုဝင်အမျိုးသမီးတွေတက်ကြီးရွယ်အိုတွေနဲ့ကလေးငယ်စုစုပေါင်း118ဦးကိုကောင်းမွန်စွာထိန်းသိမ်းထားကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထိခိုက်သေဆုံးမှုရှိသလားဆိုတာနဲ့ဘလောက်ရှိသလဲဆိုတာတွေကိုတော့မြေပြင်မှာစီးရင်ကောက်ယူစေဖြစ်တယ်လို့လည်းကိုအောင်စမွန်ကပြောပါတယ်တစ်ဖက်မှာလည်းစစ်ကောင်စီကတိုက်ပွဲဖြစ်တဲ့ကြီးရွာတွေကဒေသခံတွေကိုရွာပြင်ကိုရှောင်ခွင့်မပေးပဲကြီးရွာအတွင်းမှာပဲပိတ်ဆို့ထားပြီးလူသားတိုင်းတပွဲအတုံးပြူနေတယ်လို့လည်းကိုအော်စမွန်ကလက်ရှိအခြေအနေကိုအခုလိုပြောပြထားပါတယ
်။အဲဆက်ကဆအနေနဲ့ဒီကြီးရွာထဲမှာရှိတဲ့ဒီရွာရွာသားတွေကိုဟိုဒီကြာကန်တဘောမျိုးဟိုခေါ်ထားပြီးတော့ဒီပြင်ပေးမှထွက်တော့တာမျိုးတွေအပြုလုပ်နေလို့ကျွန်တော်တို့ကြည့်ရတယ်ပေါ့နော်။ဒီတိုက်ပွဲထဲမှာပိတ်မိအောင်သမီးတကာအာဒီကတိုင်းနေနဲ့အဲဒီခေါ်ဆောင်ရတဲ့ဆက်ပြည့်ရလို့လည်းတောက်လျှောက်ဖို့ကျွန်တော်ကြားနေရတယ်။လေကြောင်းတက်ခတ်မှုတွေကြောင့်ကိုအကြသာထိကဲကြာရမှုတွေရှိတယ်လို့လည်းကျွန်တော်တို့သိရပါကြ။အဲအသေးလေးချင်းတွေတော့ကျွန်တော်တို့ကောက်ယူနေတယ်ပါ
။ဇူလိုင်လ၁ရက်နေ့ကနေဒီကနေ့၃ရက်နေ့အထိမန္တလေးတိုင်းစင်ကူးမြို့နယ်မန္တလေးမိုးကုတ်လမ်းပေါ်ကနှွေယုံကြီးရွာနဲ့ချောင်းကြီးကြီးရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်မန္တလေးမိုးကုတ်လမ်းပိတ်နေပြီးမိုးကုတ်ကနေမန္တလေးဘက်ဆင်းလာတဲ့ခရီးသွားကားတွေနွေယုံရွာရဲ့အထက်ကတပိတ်ကျင်းနဲ့ဇရက်ကွင်းနဲ့လက်ကျရွာတွေမှာပိတ်မိနေခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။မတရားမိုးကုတ်နဲ့စင်ကူမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဒေသခံရဲသားပြည်သူတို့ထိဆုံးတာဒဏ်ရာရတာနဲ့အိုးအိမ်ပျက်စီးတာတွေရှိနေတယ်လို့ကုညီကေစေးလောက်ကင်နေသူတွေကပြောဆိုပါတယ်။စစ်ကောင်စီဘက်ကတော့မတရားတိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်မရှိသေးပါဘူးရှင်။